တရုတ်အစိုးရစည်ရင်းစရာအရလွန်ခဲ့တဲ့နှစ်ရတရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း13,000ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတပ်မှုကမတ်လကပြောပါတယ်အရင်နှစ်ကတည်းက10,000,000,000ကျော်တိုးပွားလာတာဖြစ်ပါတယ်ဒီထဲမှာဖရဲသီးဒေါ်လာတန်250ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်မြန်မာဖရဲသီးတကွာမွေးတရုတ်ပြည်မင်းကုတ်တီကျဲမောက်တီနဲ့လိုက်ချီးသီးတွေကိုယူနန်ကိုတင်ပို့ပါတယ်ဒါပေမဲ့တတိတံပိုးစုစုပေါင်းဒေါ်လာတန်9,600ဘူးတရုတ်ကတင်သွင်းနေတာမို့မြန်မာတတိပမာဏဟာအလွန်နှဲပါနေပါတယ်ထိုင်းကတတိအမျိုး20ဒေါ်လာတန်1,200ဘူးမနစ်ကတင်ပို့ပါတယ်တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27,000,000ရှိပါတယ်ဗီယက်နမ်ကဒေါ်လာတန်650ဘူးဖိလစ်ပိုင်ကတန်950ဘူးတတိတင်ပို့ပါတယ်တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာတန်1,000ကျော်ဘူးတရုတ်ကတင်ပို့ပါတယ်မြန်မာကအများဆုံးတင်ပို့နေတာဟာဖရဲသီးဖြစ်ပြီးတကွာမွေးကဒုတိယအများဆုံးတရုတ်သီးကတတိယအများဆုံးဖြစ်ပါတယ်တရုတ်စီကမျိုးစည်ယူပြီးစိုက်ပျိုးတဲ့ဖရဲသီးနဲ့တကွာမွေးကို90,000,000လုံးယူနန်ကိုတင်ပို့ပါတယ
်မြန်မာကယူနန်ကိုတည်သီးဝလံတင်ပို့မှုတိုးပွားလာမှုကိုဂျပန်သုတေသီကိုဂျီခူဘိုးကမကြာမီကပဲစာတမ်းတစ်စောင်ရေးသားထားပါတယ်အမြတ်အစွန်းများတဲ့ဥယျာဉ်စိုက်ပျိုးရေးစနစ်3လတုံးနေဆက်မှာတည်တည်စည်းကွက်ပေါ်ထွက်လာတာလို့တည်တည်ဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတမ်းဖြစ်ပါတယ်။တကွာမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကိုနှစ်စန်းပိုင်းကကွင်းစင်းလေ့လာထားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းယူနန်ကိုတင်ပို့တဲ့တည်တည်ဝလံပမာဏတိုးပွားလာပုံကိုစမ်းစစ်ထားတာဖြစ်ပါတယ်။2016မှာဖရဲသီးဒေါ်လာတန်190ဘူးတကွာမွေတန်း90ဘူးတရသည်35တန်းဘူးယူနန်ကိုတင်ပို့ခဲ့ပါတယ်နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖရဲသည်နဲ့တကွာမွေအများဆုံးထုတ်လုပ်ချိန်ဟာတရုတ်ပြည်မှာဖရဲသည်ရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ
်မန္တလေးတိုင်းမှာမိသားစု3,400ဟာဖရဲသည်ဧက19,000စိုက်ပျိုးကြပြီးမိသားစု150ကတကွာမွေဧက820စိုက်ပျိုးပါတယ်စကိုင်းတိုင်းမှာတော့မိသားစု3,800ဟာဖရဲသီးဧက16,000စိုက်ပျိုးပြီးမိသားစု1,600ဟာတကွာမွေးဧက12,000စိုက်ပျိုးပါတယ်။ကလပဲနဲ့စဘာလိုစိုက်နေကြတီးနှံနဲ့ရှင်လိုက်ရင်ဖရဲသီးကအများအစွန်းစေစားလောက်ပူရပါတယ်။ဒါပေမဲ့ဓာတ်မြေဩဇာနဲ့အလုသမား300တာမှုအရင်ကလည်းပူများပါတယ်။နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည်နိုင်မှုအများအားရှိနေတာမှုအရှုံးပေါ်တဲ့နှစ်တွေလည်းရှိပါသေးတယ်။မူဆယ်ကို၂ရက်နဲ့အရောက်ပို့နိုင်တာဟာမြမဖရဲသီးရဲ့အာသာချက်ဖြစ်ပါတယ်မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ်ငန်းရဲ့စားသုံးခုပစ္စည်းဟာမနစ်ကဒေါ်လာတန်3,300ဘူးရှိရောင်းသိရပါတယ
်ဖရဲနဲ့သခွားမွေးစိုက်သူ၃မျိုးရှိပါတယ်ဒေသခံလယ်သမားကကိုဝံမြင်နဲ့ငှားတဲ့မြေမှာစိုက်ပျိုးကြပါတယ်စိုက်ပျိုးရေးကုမ္ပဏီကတော့ထုတ်လုပ်ရေးမန်နေဂျာတွေဆေးလုပ်ပြီးငှားထားတဲ့လယ်မြေမှာစိုက်ပျိုးခိုင်းပါတယ်တရုတ်လုပ်ငန်းရှင်တွေကလည်းမြေငှားပြီးဖရဲသီးစိုက်ကြပါတယ်ဒေသခံလေသမားဟာ10ဧကနဲ့50အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧက100ကျော်စိုက်ပျိုးကြတာများပါတယ်ထွက်တဲ့ဖရဲသီးနဲ့တခွားမွေးကိုမူဆယ်105မိုင်ဈေးမှာပွဲစားတွေကရောင်းဝယ်ကြပါတယ်မြေငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လုံအားအင်အားသုံးပြီးဥယျာဉ်အတတ်ပညာအသုံးပြုလာတာမို့ဖရဲသီးနဲ့တခွားမွေးအထွက်တိုးလာနေတယ်လို့ဆိုပါတယ်။တေအေကမှအလုသမား2ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးနိုင်ပါတယ်
။ပြည်တွင်းမှာမြေငါးပြည်စိုက်ပျိုးတဲ့စနစ်နဲ့နေဆက်မှာဂျာပွဲစားစနစ်ပေါ်ထွက်လာတာကြောင့်မြမဖရဲသီးနဲ့တခွားမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်တာဖြစ်ပါတယ်။တရုတ်ပြည်မှာလည်းဖရဲသီးအများအပြားစိုက်ပျိုးပြီးမြဲအော်တိုဘာလမှာဖရဲသီးရာသီကုန်ဆုံးပါတယ်။တရုတ်ပြည်မှာဖရဲသီး၃ချိန်မှာမြန်မာပြည်ကဖရဲသီးတွေစားသုံးဖို့အရွယ်ရောက်လာတာကြောင့်မြန်မာဖရဲသီးဟာနိုဝင်ဘာလကမေလအထိတရုတ်ဈေးကွက်မှာရောင်းကောင်းနေပါတယ်။ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖရဲသီး80,000,000လုံးကိုမြန်မာပြည်ကတင်သွင်းနေရပါတယ်။တရုတ်ပြည်မှာဖရဲသီးလုံသားတဦးကိုတစ်နှစ်ယွမ်200အထိပေးရပြီးမြန်မာပြည်မှာတော့ယွမ်20လောက်သာပေးရပါတယ်။မြေငါးကမှလည်းတရုတ်ပြည်က90လောက်ပူများပါတယ်ဖရဲ၃ချိန်မှာတရုတ်ပြည်မှာ ဖျက်ဆိုင်ပြိုးရင်မှန်ကိုယ်တော်ကြီးတွေထဲမှာထည့်ပြီးဆိုင်ပြိုးရတာမို့ဈေးအကုန်ကျအလွန်များပါတယ်မြမပြည်မှာဖျက်သည့်ဆိုင်ပြိုးတဲ့ဈေးစကားဟာတရုတ်ပြည်ရဲ့အများကြီးတက်တာပါတယ်ဟိုင်နန်ကျောင်းကဖျက်ကင်းတွေဟာမြန်မာနဲ့ယာတီချင်းတူပေမဲ့ဈေးနှုန်းမှာရောအရသာမှာရောမြမဖျက်သည့်ကိုမရှင်နိုင်ပါဘူးဒါကြောင့်တရုတ်ပြည်ကိုဖျက်သည့်တင်ပို့တာဟာတရားဇာတ်တင်ပို့တာတဲ့မြန်မာအတွက်ပိုပြီးအလွန်တွက်ချီကြိုက်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ